ထိုင်းပြည်မှာနေဆက်ထားခရိုင်မဲဆောက်မြို့မှာရှိတဲ့နာမည်ကြီး Starbucks တစိပ်ပါတဲ့အဝတ်အစားချုပ်ဆက်ရုံနဲ့ Bauer Hockey အားကစားကုမ္ပဏီတို့ချုပ်နေတဲ့အထက်ချုပ်ဆက်ရုံတွေကအလုပ်သမား600ကျော်ဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းနဲ့နာခဲ့ရတဲ့လောအားကားတွေပြန်ရဖို့တောင်းဆိုနေကြပါတယ်။အပြည့်အစုံကို VOA သတင်းတော်မှ AA မှာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတက္ကသိုလ်မဲဆောက်မြို့ကအားကစားအဝတ်အစားတွေချုပ်တဲ့ဆက်ရုံကလူသမားတွေဟာလောအားကအပြည့်အဝမရရှိကြဘူးလို့ရိုက်တာသတင်းဌာနကဖော်ပြပြီးတဲ့နောက်လူသမားအခွင့်အရေးကာကွယ်ရေးအဖွဲ့တွေကမဲဆောက်မြို့ကအဲ့ဒီဆက်ရုံနေုံကိုလာရောက်စစ်ဆေးခဲ့တာပါ။အလုသမားတွေအခြေခံလောအားကမရတဲ့ပတ်သက်ပြီးလုံခဲ့တဲ့6လလောက်ကလူသမားကာကွယ်ရေးအဖွဲ့ဝင်တွေမျိုးရောက်စစ်ဆေးပြီးတဲ့နောက်အလုရှင်တွေကသူတို့ကိုအခြေခံလောအားကတွေပြေးခဲ့ပါတယ်။အခုအခါမှာတော့ဒီလူသမား600ကျော်ဟာလုံခဲ့တဲ့နှစ်နှစ်ကလုခဲ့တဲ့အလုအတွက်လောအားကမျက်နှာကြီးတွေပြင်ရမှုတွေတောင်းဆိုခဲ့ကြပါတယ်။လူသမားအခွင့်အရေးကာကွယ်ရေးယူကပထမတစ်ကြိမ်ဖြစ်ရင်းနာကြီးပေးဖို့အတွက်ဆုံးဖြတ်ပေးခဲ့ကြောင်းမြန်မာတန်ရုံးကလူသမားတန်ရာရှိဦးဝေလင်းမောင်ကပြောပြပါတယ်
။ဟုတ်ကဲ့တော့ဒီစိတ်ရုံမှာကဘာသာတွေ့လဲလို့ဆိုတော့ဒီလူလူရဲ့အနေဆုံးခကြီးမျိုးပေါ့
။ဟုတ်ကဲ့
။မရတဲ့ဟာကိုအနေဆုံးခကြီးမျိုးဒီ330တက်လက်ထားရတဲ့ရုပ်ပြီးရပေးတဲ့ဟာလေးကိုသူပေးတဲ့ဟာကိုသူတို့သွားပြီးစစ်စစ်တွေ့ရှိခဲ့တယ်ပေါ့။အဲဒီအချိန်မှာဒီစစ်စစ်ဖွဲ့ရပဲသူတို့အမိန့်ရှာတယ်ပေါ့။
ဟုတ်က
ဲ့ဒီကျွန်တော်တို့စာဝတီကန်ဥပဒေစာဝတီကန်ကျွန်တော်တို့ကအလုပ်သမားကော်မတီစောင့်ရေးဥပဒေပုံမှန်139ရာသူတို့အမိန့်ရှာတာပေါ့
ဟုတ်ကဲ့
ရှာတော့ဒီ16တန်းကျော်ပေါ့16တန်းကျော်ပေါ့အဲ့ဒါအမိန့်ရှာလိုက်တယ်ဒီလိုသမား6ရာကျော်အတွက
်အခုခါမှာတော့နောက်ကျောင်းပြန်နှစ်နာစီနှစ်နှစ်စာရဖို့အတွက်လုပ်သမားတွေကတောင်းဆိုခဲ့ကြတာဖြစ်ပြီးအခုထိပြေလည်မှုမရသေးတဲ့အတွက်ဒီဇန်နဝါရီလ12ရက်နေ့ကထိုင်းမြန်မာနယ်စပ်ဇနားအနီးမှာဆန္ဒပြဖို့ထိလှုပ်လာကြတယ်လို့လည်းပြောပြပါရယ်။ဒါအပြင်ဒီလုံသမားတွေနင့်လာခဲ့တာနဲ့ပတ်သက်ပြီးပြင်ရဖို့အတွက်ဆက်ပြီးတော့ကူညီဆောင်ရွက်ပေးနေတယ်လို့လည်းမြန်မာအလုံသမားတန်ရာရှိဦးဝေလင်းမောင်ကပြောပြပါရယ် ။ဟုတ်ကဲ့
။မင်းရှာလိုက်တဲ့အချိန်မှာဒီလုံသမားတွေကအဲ့ဒီအချိန်မှာသူတို့ကဖြစ်တာလဲလို့ဆိုသူတို့ရဲ့ဒီတို့နှစ်နှစ်ပြည့်သူတို့ကပြန်ယူခိုင်းတာဟုတ်အလုံသမားကနှစ်နှစ်ပြည့်ပြန်ယူခိုင်းတာဖြစ်တဲ့အတွက်သူတို့ဒီလုံသမားတွေကသူတို့ကဒီချက်ပို့ပြီးရသင့်တယ်အဲဒီလိုလုပ်တာကဒီကပုံများတယ်ပေါ့တချို့အလုပ်ရှင်တွေက
ဟုတ်ကဲ့ဟုတ်ကဲ
့အဲဒါလေးဒီ complaint တက်ပြီးတော့ဒီပြဿနာဆက်ဖြစ်တာပေါ့
ဟုတ်ကဲ့
အပြည့်ဝမရလို့ဖြစ်တာအဲ့တော့ကျွန်တော်တို့ကအခုလက်ရှိဘာတွေဆောင်ရွက်ပေးထားလဲလို့ဆိုတော့လက်ရှိတို့ဒီနှစ်နှစ်အတော်တွင်တို့ဒီလိုသမားတွေနဲ့ညှိပြီးတော့ဒီနှစ်နှစ်အတော်တွင်တို့အလုပ်လုပ်ခဲ့တဲ့အလုပ်ရှင်တွေအလုပ်ရှင်တွေပေါ့ဒီအလုပ်ရှင်တွေကိုပြန်လည်စစ်ဆေးဖို့နဲ့ဒီလိုသမားတွေဘက်ကလည်းပဲတို့အလုပ်လုပ်ခဲ့တဲ့ဟာကိုတယောက်ချင်းစီကနေတို့လုပ်ခဲ့တို့အမှတ်တမ်းတွေရှိတယ်ကိုနော်ပြည်ပမတန်နေရှိတယ်ဒီမတန်နေကိုစီစစ်ပြီးတော့ကျွန်တော်20ရက်နေ့ပြန်ပြေးဖို့တော့ကျွန်တော်လှုပ်ထားပါတယ်ဟုတ
်ကဲ့ဟုတ်ကဲ့
ဒီစာဝရီကံရုံးနေပေါ့
ဟုတ်ကဲ့
ကျွန်တော်တို့ရေလို့ကျွန်တော်တို့ထိုင်ကျွန်တော်ရေပေါ့ကျွန်တော်ရေဒီနောက်တစ်ခုကဒီအလုပ်သမားတွေရေဒီနောက်ကျွန်တော်တို့ဒီစာဝရီကံရုံးရေပေါ့မဲဆောက်တက်ခရရေတက်ခရရေစာဝရီကံရုံးရေပေါ့
မဲဆောက်မြို့နယ်စက်ဘူးဆောင်အတွင်းမှာတရားဝင်မှတ်ပုံတင်ထားတဲ့စက်ရုံပေါင်း445ရုံရှိပြီး40ရာခိုင်နှုန်းကအထက်ကျုပ်စက်ရုံတွေဖြစ်ပါတယ်တရားဝင်စည်းရုံဆိုရင်အထက်ချုပ်လို့သမားပေါင်း4000ခွဲလောက်ရှိပါတယ်။ဒါပေမဲ့ဥပဒေပါလောအားကကိုစိတ်ရောအများစုကမပေးတာကြောင့်အလို့သမားတွေကိုယ်တိုင်ကတရားဝင်အထောက်အထားတွေမရှိတာရဲ့ကြောင့်ဒီပြဿနာတွေဟာမကြကနာကြုံနေကြရတာပါ။ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်မှာစုစုပေါင်းအလို့သမား3000ထက်မနည်းအလို့လောက်ကိုင်နေကြပါရဲ့ရှင်။